ဒီကနေ့ဇန်နဝါရီလ10ရက်နေ့မှာကျင်းပတဲ့ကချင်ပြည်နယ်နဲ့ခန္ဓာတက်ရောက်လာတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြည်တွင်းစစ်ပွဲတွေရပ်သွားအောင်ဝိုင်းဝန်းကြိုးစားကြဖို့တိုက်တွန်းခဲ့ပါတယ်။ကချင်ရပ်ဖက်အဖွဲ့အစည်းတွေကလည်းကချင်မျိုးနွယ်စုတွေနဲ့တခြားလူမျိုးစုတွေစုပေါင်းနေထိုင်တဲ့ကချင်ပြည်နယ်မှာငြိမ်းချမ်းရေးအမြန်ဆုံးရနိုင်ဖို့မျှော်လင့်နေကြတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကဆက်ပြီးပြောပြပါမယ်ရှင်
။ကချင်ပြည်နယ်မြေကြီးနားမြို့မနောကွင်းမှာဒီနေ့ကျင်းပရဲ့52ချိန်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်တက်ရောက်ခဲ့ရဖြစ်ပြီးဒါဟာ2020မှာသူ့ရဲ့ပထမဦးဆုံးပြည်နယ်ခီးစဉ်တစ်ခုလည်းဖြစ်ပါတယ်။ကချင်ပြည်နယ်နေ့ရဲ့အဓိကအခမ်းအနားတစ်ခုဖြစ်တဲ့မနောပွဲမှာပြည်တွင်းစစ်ရစေးရေးအတွက်ဝိုင်းဝန်းကျူပန်ကြဖို့ဒေါက်တာဆန်းစုကြည်ဟာအဓိကထားပြောဆိုခဲ့သလိုမနောပွဲကျင်းပပုံ၅မြို့တဲကစစ်ပွဲရေးအောင်နိုင်ခြင်းနဲ့ပတ်သက်ပြီးဘယ်လိုစစ်မျိုးကိုအောင်နိုင်ဖို့လိုတယ်ဆိုတာကိုပြောကြားခဲ့ပါတယ်။
ဒီပြည်တွင်းစစ်အောင်နိုင်ရင်နောက်ပြည်တွင်းစစ်တွေမဖြစ်အောင်လို့အဲ့ဒီလိုအောင်နိုင်ရင်မနှောပွဲကြီးကျမတို့တခုကျင်းပနိုင်တဲ့အခြေအနေကိုရောက်အောင်လို့အလုံးကြိုးစားချင်ပါတယ်ဒီလိုစစ်ပွဲတွေဖြစ်ခြင်းကိုအောင်နိုင်ပြီဆိုမှကျမတို့နိုင်ငံကလည်းတကယ်တိုးတက်နိုင်မှာကျမတို့ပြည်သူတွေကလည်းဖွံ့ဖြိုးနိုင်မှာဖြစ်ပါတယ
်ကချင်ပြည်နယ်ပြည်သူပါတီဒုဥက္ကဋ္ဌဦးကွမ်ကောင်အောင်ခန်းကတော့ဒီနေ့ကျင်းပရဲ့ကချင်ပြည်နယ်နေ့ဟာကချင်လူမျိုးတွေအတွက်အရေးကြီးတဲ့နေ့ဖြစ်ကြောင်းနဲ့ဒီကနေ့တဆင်ဖက်ဒရယ်နိုင်ငံအတွက်အထောက်အကူဖြစ်တဲ့အခမ်းအနားဖြစ်လာဖို့မျှော်လင့်ကြောင်းလည်းပြောပါတယ
်။အကုန်လုံးတန်းစီရဲ့ခွင့်အရေးကြီးတဲ့ဟာမျိုးပုံစံမျိုးနဲ့ဖြစ်သွားစေချင်ပါတယ်။ပုံမှန်တော့ဖက်ဒရယ်အနေနဲ့ဖောက်တဲ့ရင်မှာဟောက်ပြီးရှိတဲ့အခမ်းအနားမျိုးပဲဖြစ်စေချင်ပါတယ်။ဒါမဲ့လက်တွေ့အောက်ထေပေါ်ရာဘလောက်ရှိအကောင့်ဖြစ်ပေါ်တယ်ဆိုတဲ့အပေါ်မှာတော့မူပြီးပါလိမ့်မယ်။
ကချင်ပြည်နယ်မှာဂျင်းဖော်ရဝမ်လီစုလက်ချီလော်ဝော်စိုင်ဝါစရဲကချင်မျိုးနယ်စုရဲ့အပါအဝင်ရှမ်းဗမာနဲ့တခြားတိုင်းရင်းသားမျိုးနယ်စုစုစုပေါင်း18သိန်းလောက်နေထိုင်ကြပါတယ်။ပြည်နယ်အတွင်းမှာငင်းငင်းချမ်းချမ်းနေထိုင်ရေးအတွက်ကချင်မျိုးနယ်စု6ခုစလုံးလက်တွဲဆောင်ရွက်မှာအကျိုးရှိမယ်လို့လဲမြန်မာနိုင်ငံရဝမ်စပေးရင်ကျေးမှုအသင်းဗဟုရဲ့ဥက္ကဋ္ဌဦးမရေရောရှုက VOA ကိုပြောပါတယ်။
ကချင်ပြည်နယ်ရဲ့အနာဂတ်ကိုလက်တွဲကောင်းချေဖို့ရင်းနဲ့ပြည်အမိလင်မာနိုင်ငံရဲ့ရင်းချမ်းရေးကိုလည်းကျွန်တော်6မျိုးကဒီတစ်ခါလက်တွဲမှာပေါ်ဆောင်ရှင်တယ်ဆိုမှကျွန်တော်ကအဲ့လိုပဲစစ်ကူးထဲမှာရှိပါတယ်။အစည်းတလုံးထဲနဲ့ပါဝင်ရတော့ပုံမှန်အားရှိမယ်ဆိုမှကျွန်တော်ကအဲ့လိုပဲခံယူကြပါတယ်။
တောင်တန်းနယ်ပြည်မှာတိုင်းရင်းသားတွေပါတယ်1949ပင်လုံဆွေးနွေးပွဲရလဒ်တွေကနေတိုင်းရင်းသားစည်းလုံးညီညွတ်မှုကိုတည်ဆောက်နိုင်ခဲ့လို့ဗြိတိသျှအစိုးရစီကနေလွတ်လပ်ရေးကိုရခဲ့ပါတယ်။1948ဇန်နဝါရီ10ရက်မှာကချင်ပြည်နယ်ကောင်စီညီလာခံရဲ့ပထမအကြိမ်အစည်းအဝေးမှာကချင်ပြည်နယ်အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပြီးဒါကိုဂုဏ်ပြုရတဲ့အနေနဲ့ဒီနေ့ကိုကချင်ပြည်နယ်နေ့အဖြစ်သတ်မှတ်ခဲ့ရပါအစိုးရက27ရာစုပင်လုံညီလာခံကို3ကြိမ်ကျင်းပထားပြီးအဲ့ဒီညီလာခံတွေကနေဘုံသဘောတူညီချက်52ခုရရှိထားပါတယ်ဒီသဘောတူညီချက်တွေကနေဒီမိုကရေစီနဲ့ဖက်ဒရယ်ပြောင်းစုတည်ဆောက်ဖို့တိုင်းရင်းသားအလုံးပြည်အောင်စုစိတ်နဲ့ပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်ကကချင်ပြည်နယ်နေ့အတွက်တဝန်လှော်ပေးဖို့တိုက်တွန်းခဲ့ပါတယ်။